ဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ဘ်ကားဟာဇူလိုင်လ10ရက်နေ့နဲ့17ရက်နေ့တွင်မှမြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလုပ်နေတဲ့ပြုပြင်ပြောင်းလဲရေးကိစ္စတွေ၊နိုင်ငံတကာကမြန်မာနိုင်ငံပညာရေးနဲ့လူခွင့်ရေးအတွက်ပေးတဲ့အကူအညီထောက်ပံ့မှုကိစ္စတွေ၊ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ဩစတြေးလျမြန်မာနှစ်နိုင်ငံကြားစီးပွားရေးကိစ္စတွေကိုနိုင်ငံသားရေးဝန်ကြီးဘော့ဘ်ကားရဲ့ခီးစဉ်တွင်မှဆွေးနွေးဖို့ရှိတယ်လို့ဩစတြေးလျနိုင်ငံသားရေးဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာဖော်ပြပါတယ်။သူ့ရဲ့နှစ်ရက်ခီးစဉ်တွင်မှသမ္မတဦးသိန်းစိန်နိုင်ငံသားဝင်ကြီးဥက္ကဋ္ဌမောင်လွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပြင်လူမှုအတိုင်းဝိုင်းနဲ့စီးပွားရေးအတိုင်းဝိုင်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားတဲ့အကြောင်းကြေညာချက်ထဲမှာပြောထားပါတယ်။မြန်မာပြည်သူရဲ့ဘဝတွေတိုးတက်ဖို့အတွက်ဩစတြေးလျနဲ့မြန်မာကြားမှာအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေး၊ကုန်သွယ်ရေး၊စီးပွားရေးစတဲ့ကဏ္ဍတွေကနေအခုအညီတွေပေးနေတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။2015ခုနှစ်မတိုင်ခင်မှာဩစတြေးလျနိုင်ငံကမြန်မာနိုင်ငံအတွက်ထောက်ပံ့ကူညီမှုကိုနှစ်ဆတိုးပြီးတော့ဩစတြေးလျဒေါ်လာတန်100အထိပေးသွားဖို့ရှိပြီးတော့ဒီအကူအညီတွေကိုဝေးလံတဲ့ဒေသတွေနဲ့ဒေသန္တရကကျန်းမာရေးပညာရေးပိုင်းမှာအဓိကသုံးစွဲသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တွေကအိုးအိမ်ဆွန့်ခွာနေရသူတွေအတွက်ကိုလည်းဩစတြေးလျဒေါ်လာ 5.8 တန်းအကူအညီပေးဖို့အမခံထားပါတယ်။ဒါအပြင်ပဋိပက္ခဖြစ်တဲ့နေရာတွေမှာငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်နဲ့မြန်မာနိုင်ငံငြိမ်းချမ်းရေးစင်တာအတွက်ဩစတြေးလျဒေါ်လာ5သန်းထောက်ပံ့ကူညီမယ်လို့ဩစတြေးလျနိုင်ငံသားရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။